ရခိုင်ပြည်နယ်တွေကပြည်ပခန့်နဲ့အကြမ်းဖက်မှုတွေကြောင့်ထိခိုက်နစ်နာရသူတွေကိုအကူအညီပေးဖို့အိန္ဒိယနိုင်ငံကနေဒေါ်လာ2သိန်းထောက်ပံ့ပေးလိုက်ပါတယ်။ဒါဟာရခိုင်ပြည်နယ်ထဲမှာငြိမ်းချမ်းရေးနဲ့လူမှုရေးသဟဇာတဖြစ်လာဖို့လေရည်ရွယ်တယ်လို့မြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီးကပြောပါတယ်။ဒီအကြောင်းကိုတော့ကုသညူကဆက်ပြီးတော့တင်ပြပေးမှာပါရှင်
။ရခိုင်ဒုက္ခသည်တွေအတွက်ပြီးတဲ့အိန္ဒိယနိုင်ငံရဲ့အလှူငွေဒေါ်လာ2သိန်းကိုတော့ဒီမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီးဗီလူစန္ဒရာဂျန်စီရှဒရီကဒီရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးလှမောင်တင်ကိုဩဂတ်စ်လ29ရက်နေ့ကစစ်တွေမြို့မှာပဲအခမ်းအနားနဲ့ပြေးရခဲ့တာပါ။အဲ့ဒီပွဲကိုရခိုင်မှာရှိတဲ့ရခိုင်လူမှုအတိုင်းဝိုင်းရောမွတ်စလင်အတိုင်းဝိုင်းမှာတက်ရောက်ပါတယ်။ရခိုင်ပြည်နယ်ထဲမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူတွေအတွက်ထောက်ပံ့ကူညီမှုဖြစ်တယ်လို့အိန္ဒိယသံမတ်ကြီးဗီလူစန္ဒရာဂျန်စီရှဒရီကပြောပါတယ်
။ At this time when there is some difficult situation in one part ofMyanmar, in the Rakhine state, where there have been some violent disturbances and some damage to life and property.
အခုချိန်ကမြန်မာနိုင်ငံအစိတ်အပိုင်းတစ်ခုမှာခက်ခဲတဲ့အခြေအနေတချို့ရင်ဆိုင်နေရခြင်းဖြစ်ပါတယ်။အကြမ်းဖက်နှောင့်ယှက်မှုတွေကြောင့်လူသက်တွေနဲ့ပိုင်ဆိုင်မှုတွေထိခိုက်ဆုံးရှုံးနေကြရပါတယ်။ဒီအတွက်အိန္ဒိယအစိုးရအနေနဲ့ဒေါ်လာ2သိန်းဖို့အကူအညီပေးနေတာပါ။ပြည်ပခတွေကြောင့်ဥယျာဉ်ဆုံးခွာဆုံးရှုံးကြရတဲ့ဒုက္ခသည်တွေအတွက်မြန်မာအစိုးရကစီစဉ်ပေးထားတဲ့ယာယီနေအိမ်တွေမှာအမိုးကာတွေရအောင်ကူညီမှုဖြစ်ပါတယ်။ပြည်ပခကြောင့်ထိခိုက်နစ်နာကြရတဲ့လူမှုအတိုင်းဝိုင်းနှစ်ခုစလုံးအတွက်အထောက်ပံ့အချို့ဖြစ်ပြီးငြိမ်းချမ်းရေးနဲ့လူမျိုးရေးဘာသာရေးတရားစာတာဖြစ်ဖို့မျှော်လင့်ပြီးကူညီတာပါ
။အခုဒီပေးတဲ့အကူအညီတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်အားပေးထောက်ခံတဲ့အကူအညီလည်းဖြစ်တယ်လို့အိန္ဒိယသံမတ်ကြီးကပြောပါတယ်။အိန္ဒိယနိုင်ငံဟာဘာသာရေးနဲ့လူမျိုးရေးဆိုင်ရာအထူးဂရုတွေပြိပခါတွေမကြမကြာတွေ့ကြုံရလေရှိတဲ့နိုင်ငံဖြစ်ပါတယ်။မကြာခင်ကဆိုလို့ရှိရင်လည်းအိန္ဒိယနိုင်ငံအာတန်ပြည်နယ်ဘက်မှာဒီအိန္ဒိယဒေသခံတွေနဲ့မွတ်စလင်ဘာသာဝင်တွေအကြားမြန်မာနိုင်ငံကရခိုင်ပြည်နယ်ထဲမှာလိုပဲအထူးဂရုတွေဖြစ်ပြီးတော့လူသေဆုံးမှုတွေပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်။မနေ့ကတော့ဒီအိန္ဒိယနိုင်ငံရဲ့ရခိုင်ပြည်နယ်အတွက်အကူအညီပေးရပွဲကိုရခိုင်ဒေသအစိုးရတွေမကဘူးဒီနေဆက်ရေးရပြည်သူ့ဝန်ကြီးဒုတိယဘူချုပ်ကြီးသိန်းထေလည်းတက်ရောက်ပါတယ်။ရခိုင်ပြည်နယ်ရေးကယ်ဆယ်နေရာချထားရေးလုပ်တဲ့နေရာမှာအဓိကလိုအပ်ချက်ဟာဒုက္ခသည်တွေနေထိုင်ဖို့အတွက်အဆောက်အအုံတွေဖြစ်တယ်လို့ဒုတိယဘူချုပ်ကြီးသိန်းထေကသတင်းတောက်တွေကိုပြောခဲ့ပါတယ
် So we have to build more than 800 semi permanent buildings for the victims. So at this moment we can able only to
ဒုက္ခသည်တွေနေထိုင်ဖို့အဆောက်အအုံပေါင်း800ကျော်တိစောက်ပေးရမှာပါ။အခုချိန်မှာတော့တက်ကဲမိုးပဲလုပ်ပြီးနှိုင်းပါတယ်ဒါကအခုဒီရာသီဥတုရဲ့ဒဏ်ကိုမခံနိုင်ပါဘူး။နှစ်စဉ်မိုးရေကျဉ်300ကျော်ရှိတဲ့ဒလမျိုးပင်လယ်ပြင်ဒေသအတွက်သမိုးတွေဝယ်သုံးရမှာဖြစ်တယ်ဆိုပြီးတော့ဒုတိယဘူချုပ်ကြီးသိန်းထေကပြောသွားတာပါ။အိန္ဒိယသံမတ်ကြီးဟာပြိပခါကြောင့်မလို့အိုးမဲ့အိမ်မဲ့ဖြစ်နေရသူတွေအတွက်ထားတဲ့ဒီစစ်တွေမျိုးပေါ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါတယ်။ဒီပြိပခါကြောင့်မလို့လူပေါင်း80ကျော်သေဆုံးပြီးတော့လူတောင်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့မြန်မာဆွေးကထုတ်ပြန်ထားပါတယ်။ဒီပြိပခါကံတွယ်မှုနဲ့ပတ်သက်လို့လည်းမြန်မာအာဏာပိုင်တွေအနေနဲ့နိုင်ငံတကာရဲ့ဝေဖန်မှုတွေကိုအစပိုင်းခံခဲ့ရပြီးတော့အဲ့ဒီနောက်ပိုင်းမှာလည်းပြည်တွင်းမှာဝေဖန်ခံမှုအချို့ရှိခဲ့ပြန်ပါတယ်။နှစ်ပေါင်း90ကျော်ဆုပ်ချွေးအောင်နေခဲ့ရပြီးတဲ့နောက်ပထမဆုံးတက်လာတဲ့ဒီအရက်ဖက်ဆူအစ်အတွက်တော့အခုဒီရခိုင်ပြည်ထနာဟာကြီးမားတဲ့စင်ခေါ်မှုတရားဖြစ်ခဲ့ပါတယ်။ရခိုင်ရေးခင်မှာစူပူလှုံ့ဆော်ရဲဆိုပြီးတော့ထောင်နှံတွေချမှတ်ခံခဲ့ရတဲ့ကုလသမဂ္ဂဝန်ထမ်းအချို့ကတော့သမရဦးသိန်းစင်ကတနည်းကပဲသူ့ရဲ့အမိန့်နဲ့လူငင်းချမ်းသာခွင့်ပေးခဲ့ပါတယ်။ဒီဖြစ်ရကိုစုံစမ်းစစ်ဆေးဖို့လေသမရကနေပြီးတော့လွတ်လပ်တဲ့စုံစမ်းရေးအဖွဲ့ကိုဖွဲ့ထားပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာကလေးကရခိုင်ဒေသမှာတိမမှုတွေရှိခဲ့တဲ့လူမှုအတိုင်းအဝိုင်းနှစ်ခုကြားတည်ငြိမ်မှုနဲ့ညီညွတ်မှုရောက်အောင်တော့အချိန်ယူပြီးတော့တိစောက်ရအောင်မယ်လို့သုံးသပ်သူတွေကယူဆထားပါတယ်ခင်ဗျာ။